ကျွန်တော်ရဲ့လုံပိုင်ခွင့်အခန်းကဏ္ဍနဲ့စောင့်ကြည့်လေ့လာခြင်းဆိုတဲ့လုပ်ငန်းရှင်တွေကိုလွှတ်တော်အမတ်တွေကပို့ပြီးသိရှိနိုင်အောင်လွှတ်တော်နာရကကလမ်းညွှန်ချက်ဖြန့်ဝေထားပါတယ်။ဒီလုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးတော့လွှတ်တော်နေရာခြားမှာအမြင့်ချင်းကွဲပြားမှုတွေလည်းဖြစ်နေတာပါ။ပြည်သူလွှတ်တော်အမတ်တချို့ကတော့လွှတ်တော်ရဲ့လုံပိုင်ခွင့်တွေမှာအခက်အခဲတွေအားနည်းချက်တွေရ သိရှိနိုင်မှုလွှတ်တော်ရဲ့အဓိကအခန်းကဏ္ဍနဲ့အုပ်ချုပ်ရေးကိုစောင့်ကြည့်လေ့လာခြင်းလုပ်ငန်းစဉ်တွေကိုပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ကဖြန့်ဝေခဲ့ပါတယ်လွှတ်တော်အနေနဲ့အစိုးရကိုစောင့်ကြည့်လေ့လာနိုင်တဲ့လုပ်ပိုင်ခွင့်အပြည့်ရှိတယ်ဆိုတာသိရှိနားလည်နိုင်အောင်ဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲ့ထွန်းက VOE ကိုပြောပါတယ
်လွှတ်တော်တွေဟာပြည်သူလူထုရဲ့ကိုယ်စားလှယ်တွေဖြစ်တဲ့အတွက်အုပ်ချုပ်ရေးကဏ္ဍက၎င်းတို့ရဲ့လုပ်ငန်းတာဝန်တွေကိုတာဝန်ခံဖို့လွှတ်တော်ကပြဋ္ဌာန်းလိုက်တဲ့ဥပဒေဘာကျဲ့ဥပဒေတွေနဲ့အညီမူဝါဒတွေကိုဖြည်းဖြည်းရောက်ရောက်အကောင့်တွေဖော်မဖို့ဆိုတဲ့ဥစ္စာကိုစောင့်ကြည့်ဖို့ဆိုတာဟာအဓိကနိလန်တစ်ခုဖြစ်တယ်ဆိုတာကိုရေးထားတာပါပဲကျွန်တော်တို့လွှတ်တော်အနေပြီးတော့အစိုးရအဖွဲ့ကိုပေါ့လေဘလို့ဖြည်းဖြည်းရောက်ရောက်စောင့်ကြည့်လေ့လာနိုင်တယ်ဆိုတဲ့နိလန်တွေကိုတော့သူကအသေးစိတ်ရေးထားပါတယ
်လွှတ်တော်အနေနဲ့အစိုးရအဖွဲ့ပေါ်မှာစောင့်ကြည့်လေ့လာခြင်းနဲ့ပတ်သက်ပြီးဖွဲ့စည်းပုံအခြေခံဥပဒေရဲ့အားအနေချက်တွေရှိတဲ့အတွက်ထိထိရောက်ရောက်လုတ်ပိုင်ခွင့်အပြည့်အဝမရသေးဘူးလို့ဥယျာထွန်းကပြောပါတယ်
ကျွန်တော်တို့ပြတ်တော်ဟာအခုဒီနှစ်နှစ်ခွဲကြာလာတဲ့အချိန်မှာထိထိရောက်ရောက်ဒီအစိုးရအဖွဲ့အပေါ်မှာကြီးကြပ်တာထိန်းကျောင်းတာမလုပ်နိုင်ဘူးလို့ကျွန်တော်တို့ခံစားရပါတယ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့အားနည်းချက်ကြောင့်လည်းဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေမှာကကျွန်တော်တို့ကော်မတီတွေကိုဖွဲ့တယ်ဆိုလို့ရှိရင်လည်းအခြားတရားရက်ကိုလေ့လာသုံးသပ်ရန်ဆိုတဲ့ကာဝေတစ်ခုကလွဲလို့ဒီလိုအစိုးရအဖွဲ့ပေါ်မှာထင်းကျောင်းတဲ့ကိစ္စတွေညံ့ညားစားပြည်ပြည်စုံစုံမဖော်ပြထားပါဘူ
းလွှတ်တော်အနေနဲ့လေလာစောင့်ကြည့်ရေးလုပ်ငန်းတွေမှာသက်ဆိုင်ရာဝန်ကြီးဌာနတွေရဲ့လှုပ်ဆောင်ချက်တွေကိုရှင်းလင်းခေါ်ယူမေးမြန်းကြားနာစစ်ဆေးမှုတွေကိုလွှတ်တော်ရေးရာကော်မတီတွေကလှုပ်ဆောင်နေကြတာထိရောက်မှုရှိပါတယ်လို့တက္ထုနဲ့တည်ရန်စားတရေးရာကော်မတီအတွင်းရေးမှူးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကပြောပါတယ
်လွှတ်တော်မှာမေးခွန်းတွေအဆိုတွေမမီးပဲနဲ့ပထမဦးဆုံးကျန်းနာပါကျန်းနာပြီးမှကော်မတီရလိုက်ပေါ့ဆိုင်ရာဆိုင်ရာပေါ့တတ်တူဆိုရင်တတ်တူဝင်ကြီးကခေါ်ပေါ့သွားရင်ဆိုရင်သွားရင်ဝင်ကြီးကခေါ်ပြီးတော့ကျန်းနာပေါ့ကျန်းနာပြီးတော့မှအဲ့ဒီကသူတို့ရဲ့အောက်ခြေမှာဘလို့ဖြစ်နေသလဲအပေါ်မှာဘလို့ဖြစ်နေလဲအဲဒါတွေကိုလူအရက်ရေးစကဘလို့ရှိသလဲပေါ့နော်အဲလိလာတယ်လိလာပြီးတော့မှစားတဲ့တောင်တက်လာတယ်ဆိုရင်ဒေသခံပြည်သူကဒါတွေပြောတယ်ကျွန်တော်တို့အဲ့ဒါဆိုရင်ဘလို့လုပ်မလဲဒါလို့ကျန်းနာပွဲကတော့ကျွန်တော်တို့ဆိုလဲအခုတတ်တူကော်မတီဆိုလဲကျန်းနာပွဲဆက်တိုက်3ချိန်လုပ်တယ်ဗျာအဲ့ဒါလာတော့ထိရောက်တယ်ဟိုလွတ်တော်ထဲမှာမေးခွန်းမေးတာအစိုးတင်တာတဲ့ပို့ထိရောက်တယ
်လွတ်တော်အနေနဲ့ဝန်ကြီးဌာနတွေရဲ့ဘတ်ဂျက်ကိစ္စလေးလာစုံစမ်းရန်ကိစ္စတွေနဲ့ပတ်သက်လို့ကြားနာစစ်ဆေးဖို့ဝန်ကြီးတွေကိုမေးခွန်းထုတ်ပိုင်ခွင့်ပေးထားပေမဲ့ဝန်ကြီးအဆင့်အထိလာရောက်ခြင်းမရှိတဲ့အတွက်အခက်အခဲဖြစ်ရတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲ့ထွန်းကထောက်ပြပါတယ
်လေးလာစုံစမ်းရန်ကိစ္စတွေနဲ့ပတ်သက်လို့ဝန်ကြီးတွေကိုပြောင်းသူအဆင့်ပုဂ္ဂိုလ်တွေကိုခေါ်ပြီးတော့ကျွန်တော်တို့မေးမြန်းနိုင်တယ်လို့အဲ့လိုတော့ယူရပါပါတယ်အခုပင့်လိုက်ဖိတ်လိုက်တဲ့အခါခေါ်လိုက်တဲ့အခါမှာလို့ဝန်ကြီးအဆင့်နေရာမလာပါဘူးဗျသူတို့ဒုဝင်ကြီးအထက်လောက်ပဲလာပါတယ်။နောက်ပြီးတော့သူတို့အောက်ကညွန်ကျုပ်တွေညွန်မှုတွေပဲလာပါတယ်။အတခါခါညွန်ကျုပ်တွေညွန်မှုတွေကကျွန်တော်တို့ဒီချုံပြက်ဆိုင်ခွင့်အာဏာမရှိတဲ့အခါကျတော့အလုံးလို့ရတာအချက်မပြေပါဘူး
။လွှတ်တော်ရဲ့ရေးရာကော်မတီတွေအနေနဲ့ဝန်ကြီးဌာနတွေနဲ့ဓာတ်ရိုက်ကြားနာဆင်းဆင်းမှုတွေလုပ်နိုင်တဲ့အတွက်တော့ရှင်းလင်းချက်တွေမှာထိရောက်မှုရှိလို့လွှတ်တော်အတွက်ရောဝန်ကြီးဌာနအတွက်ပါအကျိုးရှိပါတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကတော့ဆိုပါတယ်
။ကျွန်တော်တို့ကြားနာပွဲမှာတော့ဒီနေ့ဒီချိန်အထိဒုဝန်ကြီးအစီတော့လာတယ်ကြ။ညသောအဖြစ်ညွန်ကျုပ်တွေလွှတ်လိုက်တယ်။အဲညွန်ကျုပ်တွေနဲ့ပြောရတာပိုကောင်းတယ်။ညွန်ကျုပ်တွေကဒီဌာနမှာပလီကြာကြာနေထားတာဆိုတော့သူတို့နဲ့ဆွေးနွေးတာပိုကောင်းတယ်ဝင်ကြီးဆိုတာဟိုခုမှလက်တော်ပြောင်းလာတာဆိုတော့သူတို့နဲ့ဆွေးနွေးရတာသိမကောင်းအဲ့ဒီညွန်ကျုပ်တွေနဲ့ဆွေးနွေးရတာပိုကောင်းတယ်ကျွန်တော်တို့ကလည်းကြိုက်တယ်လူတို့တွေကလည်းကြိုက်တယ်ပြီးရင်အလုပ်ဖြစ်တယ်ဗျနိုင်ငံတော်အတွက်တော်တော်အလုပ်ဖြစ်တယ်အပြည်သူတွေအတွက်လည်းအကျိုးရှိတယ
်လွှတ်တော်အနေနဲ့အစိုးရကိုစောင့်ကြည့်လေ့လာခြင်းအပြင်လွှတ်တော်ရဲ့ပြဋ္ဌာန်းထားတဲ့ဥပဒေနဲ့မူဝါဒတွေကိုထိရောက်အောင်အကောင့်ထဲဖော်နိုင်ရေးအုပ်ချုပ်ရေးခန္ဓာနဲ့ပတ်သက်ပြီးထင်သာမြင်သာရှိဖို့တရားဥပဒေစိုးမိုးအောင်အာဏာအလွဲသုံးစားမှုတွေအပါအဝင်နီးလမ်းမကျတဲ့အမှုအကျင့်တွေနဲ့အခြေခံဥပဒေနဲ့မကိုက်ညီတဲ့ဆောင်ရွက်ချက်တွေကိုနိုင်ငံသားတွေရဲ့ကိုယ်စားလွှတ်တော်ကစောင့်ကြည့်လေ့လာမှုရှိရမယ်ဆိုတဲ့လုပ်ပိုင်ခွင့်ကိုလွှတ်တော်ကိုယ်စားလှယ်တွေပို့ပြီးတော့သိရှိနားလည်အောင်လှုံ့ဆော်နေတာဖြစ်တယ်လို့လွှတ်တော်နာယကကညွှန်ကြားထားတာဖြစ်ပါတယ်ရှင်